မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြည့်ရှင်းဖို့ရှစ်တော်ရှာနိုင်ငံများသင်အာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာအပေါ်မှာတော့အခက်အခဲတွေတနေရရှိနေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသေးဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒတွေကြောင့်စိန်ခေါ်မှုတွေကျင်းပနိုင်တယ်လို့လည်းခန့်မှန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကဆက်အနာတင်လိုက်တဲ့လုပ်ရက်နဲ့နောက်ဆက်တွဲလူခွေချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်မှုလဲအသိဝင်နိုင်ငံတချို့ကလက်ခံကြမှာမဟုတ်ဘူးလို့တိုင်းနိုင်ငံချူလာလကွန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပတ်ပေါက်ကတတိနံဖွန်စုတီရက်ကပြောပါတယ
် If ASEAN violates and crosses the line by passing judgments on each other's internal affairs
အာဆီယံနဲ့နိုင်ငံရဲ့ပြည်တွင်းရေးပေါ်သဘောထားဆုံးဖြတ်ချက်ပြီးပြီးတတ်မှတ်ထားတဲ့စီးကိုကျော်လိုက်မယ်ဆိုရင်အသင်းဝင်နိုင်ငံအများစုမှာဖုံးကွယ်ထားစရာတွေရှိနေတာကြောင့်ချီကျော်လက်ကျော်ဖြစ်မျိုးကျော်ဝနိုင်ပါတယ်လို့ထိုင်းနိုင်ငံရဲ့သိပ္ပံပညာပမောက်ကတည်တည်နံပြောသွားတာပါအာဆီယံအသင်းဝင်ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအားဆိုရင်လည်းလူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေချိုးဖောက်မှုတွေအတွက်ဝေဖန်ခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ဆက်တဲ့နိုင်ငံရေးပြဿနာတွေပေါ်တုံ့ပြန်ဖြစ်ရှင်းမှုအာဆီယံအသင်းကအချက်၅ချက်ပါဘုံသဘောတူညီချက်ရရှိထားတာတလားကျော်ရှိလာနေပြီဖြစ်ပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ်အသင်းဝင်နိုင်ငံတချို့နဲ့နိုင်ငံတကာသံဝန်ကလည်းဖိအားပေးနေတာပါဘုံသဘောတူညီချက်တွေကအချက်တစ်ခုဖြစ်တဲ့အာဆီယံထူးခြားစေတယောက်ကိုတာဝန်ပေးမဲ့အစီအစဉ်ကိုအမြန်ဆုံးအကောင့်ထဲပေါ်ပြီးဖို့လေအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကဗရူးနေမှာပဲတိုက်တွန်းထားပါတယ်